ကမ္ဘာနိုင်ငံတချို့မှာကိုဗစ်ကူးစက်မှုပြင်းထန်နေဆဲဖြစ်ပြီးပေါ်တူဂီနိုင်ငံမှာတော့ဗိုလ်ဒူးနေတည်ရထဲမှာတင်ကူးစက်မှုအသစ် 14,600 ကျော်နဲ့ဆန်းကျင်တင်ခဲ့ပါတယ်။လွန်ခဲ့တဲ့၄ရက်ကကူးစက်လူနာတည်ရထဲမှာ 3,600 ကျော်အထိများခဲ့တာကိုထပ်ပြီးဆန်းကျင်ချိုးလိုက်တာပါ။ဒီအခြေအနေကိုကြည့်ခြင်းအပြင်ပေါ်တူဂီနိုင်ငံမှာကူးစက်မှုရောကြမဲ့လက္ခဏာမရှိဘဲလော့ကဒေါင်းတွေချလာတဲ့ကြားကပဲလာမဲ့သတင်းပတ်တွေကူးစက်မှုပုံမြင့်တက်လာနိုင်တယ်လို့အစိုးရနဲ့ကျန်းမာရေးကြောင့်ကျင်သူတွေကခံမှန်းပါတယ်။ဆေးရုံတွေမှာအထူးသဖြင့် ICU အဆောင်တွေမှာကိုဗစ်လူနာတွေနဲ့အရန်ကိုပြေးကျက်နေပါတယ်။ခရစ်စမတ်အားသားရဲ့ကာလနောက်ပိုင်းပေါ်တူဂီနိုင်ငံမှာအခုလိုကိုဗစ်ကူးစက်မှုတွေအစင်းအဟုန်နဲ့မြင့်တက်လာတာပါ။လူ위30,300ဝန်းကျင်ရှိတဲ့ပေါ်တူဂီနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း 58,000 ကျော်နဲ့ကိုဗစ်ကြောင့်သေဆုံးသူ 1,000 နီးပါးရှိနေပြီဖြစ်ပါတယ်။ဒီတော့အတွင်းကိုဗစ်ကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာတော့ဇန်နဝါရီ20မနက်ထိကိုဗစ်ကူးစက်မှုအသစ် 38,000 ကျော်ရှိတာကြောင့်အခုဆိုရင်အမေရိကန်နိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူ 41,000 ကျော်ရှိလာပြီးလောကဘုကူးစက်သူစုစုပေါင်း 24.3,000 ကျော်ရှိပါတယ်။ဗိုလ်ဒူးနေ့ဆင်းရဲရဒကဘာလုံးမှာတော့ကိုဗစ်ကူးစက်ခဲ့သူစုစုပေါင်း 96,000 ကျော်နဲ့သေဆုံးသူ 200,000 ကျော်ရှိနေပါတယ်ခင်ဗျာ။